ဟုတ်ကဲ့မြမတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ရတဲ့အဓိကအကြောင်းရင်းကိုမြန်မာနိုင်ငံမှာရှိတဲ့ American တယုံပြောခွင့်ရ Ariani Marin ကိုမေးရမှာ
The goal of the meeting was to urge the military to really
ဒီ CIA ရဲ့ရည်ရချက်ကစစ်တပ်အနေနဲ့ဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်နေတာတွေကိုတကယ့်ကိုအမြန်ဆုံးရပ်တန့်ပေးရအတွက်အဓိကတိုက်တွန်းဖို့ပါကျမတို့အနေနဲ့ရရဆက်ဆက်ဖြစ်ခဲ့တာတွေတွေ့ရတာကများလွန်းနေပါပြီ
။မြန်မာစစ်တပ်အင်အားသုံးနှိမ်နင်းတာကြောင့်လူပေါင်း49ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တမ္ပတိဖိုင်တာကထည့်ပြောခဲ့တဲ့ဒီဆွေးနွေးပွဲတွေအဓိကအရေးပါတဲ့ချက်ကိုမေးရမှာပြောခွင့်ရမရင်းကပဲ
။ The US policy on the unsustainability
အခုအာဏာသိမ်းမှုကရှေ့ဆက်သွားလို့မရနိုင်ဘူးလို့အမေရိကန်ရဲ့မူဝါဒမှာရှင်းရှင်းလင်းလင်းပြောထားပြီးပါပြီ။ဒီအဓိကအချက်ကိုသံမကြီးကလည်းတည်ချအောင်ပြောခဲ့ပါသေးတယ်ဒီအချက်ကတည်တဲ့အတိုင်းပဲသမရာကြီးဂျိုးဘိုင်ဒန်အနေနဲ့အောက်ခြေအဆင့်ဆင့်ကိုမှားထားပြီးသားလည်းဖြစ်ပါတယ်
ဒီစနေဘွဲမှာသံမကြီးဘိုင်ဒန်ကဒီဟာနာသိမ်းမှုကြောင့်ရှေ့ဆက်စီးပွားရေးထိခိုက်တာနဲ့နိုင်ငံတကာအထူးကြံဖြစ်လာမှာကိုလည်းသတိပေးခဲ့ကရှေ့ဆက်မတိုးတော့ပဲနောက်ပြန်လှည့်ဖို့ပြောခဲ့တာကဘာကိုဆိုလိုပါလဲလို့မေးရမှာမန်ရင်းကဆက်ပြီ
း to go back to restore the democratically elected government
ဒါကဒီမိုကရေစီနည်းကြရွေးချယ်ထားတဲ့အစိုးရကိုပြန်ပြီးပေါ်ဆောင်ပေးဖို့ပါအဲ့ဒီတော့ကျမတို့ပြောခဲ့တဲ့အတိုင်းပဲဆန္ဒပြသူတွေကိုအကြမ်းဖက်နေတာတွေကိုရပ်တန့်ဖို့မတရားဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုပြန်ပြီးလွတ်ပေးဖို့အားလုံးအကျုံးဝင်ပါတယ
်အဲ့ဒီတော့မြန်မာစစ်တပ်ဘက်ကပြန်တုံ့ပြန်ခဲ့တာကိုတက်ကထိန်းချုပ်ထားတဲ့သတင်းမီဒီယာတွေမှာကြားခဲ့ရပုံကိုဆန္ဒပြပွဲမှာဥဆောင်ပါဝင်နေတဲ့ဆေးတက္ကသိုလ်နှစ်ကျောင်းသားတမကဥက္ကဋ္ဌကိုဥက္ကာမြတ်က
တမန်ကြီးကိုသူတို့ကတော့ဒီဥရင်နဲ့ညီလုံးကျော်ရေးအနေဆုံးနဲ့ဆောင်ရွက်နေတယ်လို့တော့သူတို့ပြန်ဖြေတယ်လို့တော့ကြားရပြ
ဒီပေါ်78မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းကိုချင်မီကလည်းဒါကအရင်ထိုးစံအတိုင်းဥပဒေမချိုးဖောက်ဘူးအင်းအားအလုံးချိုးမသုံးဘူးလို့ပြောတာပါပဲလို့ဆိုပါတယ
်ဒါပေမဲ့ဒီစတင်အာဏာသိမ်းခြင်းတဲ့ဟိုကသူရေးဆွဲတဲ့ထောင်ချုပ်ဖွဲ့စည်းပုံကိုဥပဒေပေါ့ဗျာသူချိုးဖောက်ဖြစ်တဲ့အတွက်သူတို့အခုပြောနေတာလေအကုန်လုံးလေဥပဒေမညီဘူး
အဲ့ဒီတော့အခုလိုစစ်တပ်ဘက်ကပြန်ထိရှင်းလာတာကိုဘယ်လိုတုံ့ပြန်ခြင်းပါလဲလို့မေးရမှာလက်ရှိ generation C အဖွဲ့ဝင်ဖြစ်တဲ့ကိုဥက္ကာမြတ်က
ဒါလိန်နေတာပဲလေဗျကျွန်တော်တို့ကဒီမြေပြင်မှာဆိုရင်ဒါလူတွေတည်တယ်ဆိုတော့ record တွေပြီးရင်တက်တည်တွေလည်းရှိနေတယ်ပြီးတော့သူတို့ကိုယ်တိုင်ဟိုအင်းကအလုံးရင်းနဲ့ဇနပြအုပ်စုတွေဖြုတ်ခွဲနေတာလည်းတွေ့တယ်လေပြီးတော့ဟို rubber ကြီးတွေအပြင်ပေါ်တော့ဒီ life ရိုးရိုးကြီးစံအစစ်တင်နေမှာပြည့်နေတယ်ဆိုတာဒါကတက်တည်တွေလည်းရှိနေပြီရော
ကိုဂျင်မီကလည်းကြီးသူကိုရောနိုင်ငံတကာကိုပါလိန်ဖို့ခက်သွားပြီလို့ဆိုပါတယ
်ကြီးသူပျောက်ချင်းကြီးပျောက်ချင်းကြီးလက်ဆက်မှာဘဝကုန်နေရှိတယ်အထောက်ထားကြီးရောဗီဒီယိုမှတ်တမ်းကြီးရောပါရောဒီစတိုက်ပါတွေကိုအသုံးပြုပြီးတော့နော်လူတွေခေါင်းကြီးကိုတက်ချိန်ပြီးတော့ငုံပြတဲ့မှတ်တမ်းကြီးရှိတယ
်ဒီနေရာမှာရှေ့မှာဆက်ပြီးအရေးကြီးတာကတော့နောက်ဆုံးနေ့ဆေးချောင်းသားလည်းဖြစ်တဲ့ကိုဥက္ကာမြတ်က
ဒီလိုမျိုးအကျန်းဖက်ဖြိုခွေးနေမှာဆက်ရှိနေမှာဖြစ်တဲ့အတွက်ဟိုစိုးရိမ်နေကြရပေါ့နော်ဒီဘုံမှာနိုင်ငံတကာကပြားရီပို့ပြီးတော့ပြေးဖို့အတွက်ပဲကျွန်တော်တို့ခဏပြပြည်သူတွေကညှို့လင့်နေကြ
။ဒါအပြင်အဓိကဖိနှိပ်မှုတွေလုပ်နေတဲ့တပ်မတော်အဖွဲ့ရောကိုဂျင်မီက
တပ်မတော်နဲ့ဆိုတင်ကြုံပြောနေအောင်ဆိုတာကျွန်တော်တို့ရှင်းလာတယ်။အမှန်တကယ်လို့ရှိရင်တော့တပ်မတော်ကဝဲကြီးဦးစည်းကျိုးလို့ပြောတဲ့ဖူဂျုံကြီးမင်းအောင်လည်းပုဂ္ဂိုလ်ကြီးအကျိုးစီးပွားကိုအခြေခံပြီးတော့တပ်မတော်တကူလုံးဆွဲပြီးတုံးတဲ့ကိစ္စအဲ့ဒါတော့ကျွန်တော်စိတ်ပေါ်မှာ
တကယ်တော့မြန်မာနိုင်ငံရဲ့အခုလိုအသေးပြောက်ရားနေတဲ့ပြင်းပြထန်ထန်ဖြစ်ခတ်ဖြုတ်ခွေးမှုတွေပေါ်နိုင်ငံတကာခေါင်းဆောင်တွေဘက်မှလည်းစိုးရိမ်မှုတွေပိုတိုးထုတ်ပြန်လာပါတယ်ခင်ဗျ